တိုင်းရင်သားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ညီနောင်မဟာမိတ်၃ဖွဲ့တွေက MNDAA 6ကအဖွဲ့ကိုယ်စားလှယ်တွေနဲ့စစ်ကောင်စီကိုယ်စားလှယ်တွေမနက်ဖြန် January လ15ရက်နေ့မှာထပ်မံတွေ့ဆုံမှုသဘောတူထားပြီးတော့တွေ့ဆုံပွဲကို6ကအဖွဲ့ဘက်ကတက်ရောက်ဖို့ပြင်ဆင်နေတယ်လို့ MNDAA နဲ့နီးစပ်သူတွေက VOA ကိုပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ15ရက်နေ့ကတွေ့ဆုံဆွေးနွေးပွဲမှာတော့နှစ်ဖက်ကိုယ်စားလှယ်တွေကြားသဘောတူညီမှုတစုံတရာမရခဲ့ပါဘူးတရုတ်နိုင်ငံကစီစဉ်တဲ့ဆွေးနွေးပွဲအလားလာနဲ့ပတ်သက်လို့တုံ့သက်သူတွေအမြင်ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါရှင
်လာရှုမျိုးကိုသိမ်းပိုက်ထားတဲ့ MNDAA ကိုကန့်အဖွဲ့နဲ့စစ်ကောင်စီအကြမ်းမှာတရုတ်နိုင်ငံဂျားဝင်စီစဉ်ပေးမှုနဲ့ယူနန်ပြည်နယ်ကုမင်းမြို့မှာပြီးခဲ့တဲ့2024ဒီဇင်ဘာ15ရက်နေ့ကတွေ့ဆုံခဲ့ပြီး2025 ဇန်နဝါရီလ15ရက်နေ့မှာအခုလိုနောက်တစ်ကြိမ်တွေ့ဆုံဖို့ဆုံးဖြတ်ခဲ့တာပါ။ပြီးခဲ့တဲ့ဆွေးနွေးပွဲမှာတော့တရုတ်ကိုယ်စားလှယ်တချို့ပါဝင်တက်ရောက်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ကအမြင်မဖော်လိုတဲ့ MNDAA နဲ့နှိစပ်သူတရင်အရင်မြတ်ကတော့ဒီတစ်ခေါက်မှာလဲကိုကန့်ဘက်ကတော့ဖုန်တာရွှင်နဲ့တားဖြစ်သူနိုင်ငံခြားဆက်ဆံရေးဌာနဂျီမူဖုန်ခွင်းကဥဆောင်တက်ရောက်ဖွယ်ရှိတဲ့အကြောင်း VOA ကိုပြောပါတယ်။လူစင်းအတိအကျကိုတော့ VOA အနေနဲ့ဆက်လက်စုံစမ်းနေစေဖြစ်ပါတယ်။ပြီးခဲ့တဲ့ဆွေးနွေးပွဲမှာတော့ဖုန်တာရွှင်ရဲ့တာဖြစ်သူနိုင်ငံခြားရေးဌာနကြီးမှကြီးရှင်ပြန်ကြားရေးဌာနဒုဌာနမှလီချဝင်းအပါဝင်ခုနှစ်ဦးတက်ရောက်ခဲ့ကြပါတယ်။ပြီးခဲ့တဲ့တစ်ခေါက်ဆွေးနွေးမှုအခြေအနေအသေးစိတ်ကိုမသိရသေးပေမဲ့ဆွေးနွေးပွဲမှာ MNDAA တင်ထားတဲ့လာရှုမျိုးကိုအရင်ပုံစံအတိုင်းထားရှိဖို့နဲ့ကိုကန့်တက်တွေပြန်လည်ဆုတ်ခွာနေရာချရေးနဲ့နေဆက်ကုံတွေပြန်လည်ဖွင့်လှစ်နိုင်ရေးစီးပွားရေးပြန်လည်ထူထောင်ဖို့စတာတွေဆွေးနွေးကြဖို့တရုတ်ကိုယ်စားလှယ်တွေဘက်ကစီစဉ်ထားခဲ့တဲ့အကြောင်းစုံစမ်းသိရှိရပါတယ်။ဒါပေမဲ့လည်းသဘောတူညီချက်မရသလိုဆွေးနွေးပွဲအဆင်မပြေဖြစ်ခဲ့တဲ့အကြောင်းဒီဆွေးနွေးပွဲနဲ့နေဆက်သူတွေကပြောပါတယ်။ဒီတစ်ခေါက်ထပ်တွေ့ဆုံဆွေးနွေးပွဲမှာပထမတစ်ချိန်ကလိုတရုတ်စီစဉ်ပေးထားတဲ့ခေါင်းစဉ်အတိုင်းဆက်ဆွေးနွေးမလားခေါင်းစဉ်အသစ်ဆွေးနွေးမလားဆိုတာကတော့မသိရသေးပါဘူး။ကိုကံဘက်ကတော့ဒီအချက်တွေအပြင်လက်ရှိဖြစ်ပေါ်နေတဲ့အခြေအနေစည်ရေးတင်မာမှုတွေအထိပါဆွေးနွေးနိုင်ဖို့မျှော်လင့်ထားပုံရတဲ့အကြောင်းအကဲခတ်တွေကခံမှန်းထားပါတယ်။ပြီးခဲ့တဲ့ဆွေးနွေးပွဲမှာဘလောက်အထိချပြဆွေးနွေးခဲ့သလဲစစ်ကောင်စီဘက်ကဘလို့တုံ့ပြန်ဆွေးနွေးခဲ့သလဲဆိုတာကိုလည်းအတိအကျမသိရပါဘူး။မနက်ဖြန်ယူနန်ပြည်နယ်ကိုမင်းမြို့မှာကျင်းပမဲ့ဆွေးနွေးပွဲကိုစစ်ကောင်စီကိုယ်စားလှယ်တွေတက်မတက်ဆိုတာလည်းမသိရသေးပါဘူး။ဆွေးနွေးပွဲနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကို VOA ကအချိန်ချင်းဆက်သွယ်စုံစမ်းပေမဲ့တုံ့ပြန်တာမရှိပါဘူး။ပြီးခဲ့တဲ့ဆွေးနွေးပွဲမှာတော့စစ်ကောင်စီဘက်ကအမတ်1စစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးကိုကိုဦးကစစ်ကောင်စီကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ခဲ့ပါတယ်။ MNDAA ကပြည်တွင်းစီရေးပဋိပက္ခကိုနိုင်ငံရေးနည်းနဲ့ဖြည့်ဆည်းဖို့လိုလားကြောင်းပြီးခဲ့တဲ့ဒီဇင်ဘာ3ရက်နေ့ကညင်ညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီဇင်ဘာ3ရက်နေ့ကစတင်ပြီးသူတို့ဘက်ကထိုးစစ်ဆင်တက်ခိုက်မှာမဟုတ်ကြောင်းတရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆက်ပေးမှုအောက်မှာလာရှုအပါဝင်တက်ဆိုင်ရာကိစ္စတွေကိုတွေ့ဆုံဆွေးနွေးဖြေရှင်းနိုင်လိမ့်မယ်လို့ယူဆကြောင်း MNDAA ရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်။နောက်ပြီးမြန်မာနိုင်ငံအနှံ့စစ်တပ်ရဲ့ဝေဟင်နဲ့မြေပြင်ထိုးစစ်တွေကိုလည်းရပ်ဆိုင်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်။နိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းဖို့ကိုလိုလားပေမဲ့ကိုကိုကိုခုခံကာကွယ်ခွင့်ကိုတော့အရင်အတိုင်းဆွဲကင်ထားမယ်လို့ MNDAA ရဲ့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်။ကိုကန့်ဖွဲ့ကဒီလိုကြေညာထားပေမဲ့မြောက်ပိုင်းမှာတိုက်ပွဲတွေတော့ရပ်မသွားခဲ့သလိုစစ်ကောင်စီဘက်ကလည်းလေကြောင်းကတိုက်ခတ်မှုတွေမကြာခဏဆက်လက်လှုပ်ဆောင်နေစေဖြစ်ပါတယ်။ဒါကြောင့်လည်းဒီတစ်ခေါက်ဆွေးနွေးပွဲမှာတိုးတက်မှုရဖို့ဆိုတာလေလာသုံးသပ်သူတွေကတန်တရားနဲ့စောင့်ကြည့်နေကြပါတယ်။နိုင်ငံလေလာသုံးသပ်သူဦးတန်းစိုးနိုင်ကတော့ဆွေးနွေးပွဲပေါ်အခုလိုသုံးသပ်ပါတယ
်။ဘာမှဖြစ်တာမှမဟုတ်ပါဘူး။ရှေ့ဦးမှာပါပဲ။နော်။တရုတ်ကနေပြီးတော့ပြားပေးနေတဲ့ခါကျတော့တရုတ်စစ်ချမ်းသာအောင်လုပ်နေတာ။အဲဒီကိစ္စကိုကိုကစစ်ကောင်စီကတော့မှပြိပြီးတော့မတက်ကြွတော့ဘူးနော်ရှင်နေရအဲ့လိုပါအဲ့ဒါကြောင့်ဟောစစ်ကောင်စီကလာကြမှာလဲလာမှာဟိုဒီညီတော်သုံးပေါ်တဲ့သဘောထားလေစစ်ကောင်စီကသိနေပြီလေဟိုအင်ဂျီယာလုံနေပုံနေမပြန်နဲ့လေချင်ညာချက်ထုတ်တာလေဆိုတော့သူကလည်းသဘောပေါက်တော့လာကြမှာလာမှာတပိဘာမှမမျှော်လင့်မနေဘွာညီရလေတောင်းမေးဟာနေမပြီးမှလည်းသိပြီးသားပဲဥစ္စာလာချွတ်တောင်းမယ်ပြီးမှမဟုတ်ဘူးအဲ့တော့ပြန်မှာပါဒါပါပဲသမီးရေနည်းနည်းလေးစောင့်ကြည့်လိုက်ပါဦ
းတရုတ်မြန်မာနယ်စပ်ကုံတွယ်ရေးထိခိုက်မှုတွေရှိနေချိန်မှာတရုတ်ဘက်ကသူတို့အကျိုးစီးပွားတွေကိုကာကွယ်နိုင်ဖို့လာရှုကိုတင်ထားတဲ့ကိုကန့်တပ်တွေအပေါ်စစ်ကောင်စီနဲ့အပြည့်ရဆဲဖို့အတင်းကြပ်ဖိအားပေးနေတယ်ဆိုပြီးတုံ့တက်ပြောဆိုတာတွေလည်းရှိနေပါတယ်ခင်ဗျာ